ရခိုင်ပြည်နယ်မြောက်ပိုင်းကနေနေရာဆွန့်ခွာထွက်ပြေးသူတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နိုင်ငံသဘောတူညီချက်များအရဇန်နဝါရီလတတိယပတ်မှာစတင်လက်ခံသွားမယ်လို့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြည်လဲနေရာချထားရေးဖွံ့ဖြိုးရေးကော်မတီဒုတိယဥက္ကဋ္ဌဒေါက်တာဝင်းမြတ်အေကပြောဆိုလိုက်ပါတယ်။အလို့တမလူဝင်မှုကြီးကြရေးနဲ့ပြည်သူအင်အားဝန်ကြီးဌာနအနေနဲ့လည်းဒုက္ခသည်တွေပြန်လက်ခံတဲ့အခါမှာတရားဝင်ကြောက်ယူထားတဲ့အိမ်တော်စုစည်းရင်းအရတရားစစ်စစ်ပြီးလက်ခံသွားမယ်လို့ပြောပါတယ်ဒီအကြောင်းကိုတော့ဒီလိုရေသတင်းတော့ကိုကောင်းဆန်ဟင်းကဆက်သွယ်နေနေပြီးသတင်းပေးပို့ထားပါတယ်ရှင
်အခုနှစ်ဩဂတ်လ25ရက်နေ့ကအာဆာအချမ်းဖက်အဖွဲ့တွေရဲ့တိုက်ခိုက်မှုနောက်ပိုင်းစစ်တပ်ရဲ့နေနေရှိလိမှုနဲ့အခြားအကြောင်းမျိုးကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားသူတွေကိုနိုင်ငံသဘောတူညီချက်အရနာမည်ဇန်နဝါရီလ23ရက်နေ့မှာစတဲ့လက်ခံသွားမှာဖြစ်တယ်လို့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြည်လဲနေရာချတော်ရေးဖွံ့ဖြိုးရေးကော်မတီဒုတိယဥက္ကဋ္ဌဒေါက်တာဝင်းမြင့်အေးက VOA ကိုပြောပါတယ်
။ဘာကလို့ဂျန်ရီလာတယ်လို့ပြောလဲဆိုတော့ဘင်္ဂလားဒေ့ရှ်မြန်မာပြည်လဲလက်ခံဖို့အတွက်နိုင်ငံတော်ဥစ္စာချုပ်ကိုလိုဘာ23ရက်နေ့ကလက်မှတ်ထိုးတယ်။လက်မှတ်ထိုးသောနေ့မှနှစ်လအတွင်းမှာလက်ခံရင်းစလို့ရတယ်လို့စာချုပ်ထဲမှာပါတယ်။အဲ့ဒါနှစ်လပြည့်တဲ့နေ့က22ရက်January 2018အဲ့ဒါကြောင့်မလို့28 January 22ကစပြီးတော့လက်ခံလို့ရပြီလို့ဆိုတာဒါပေမဲ့ပြန်လာဖို့ကြတော့ဒီ voluntary repatriation ဖြစ်တဲ့အတွက်ကြောင့်သူတို့လာကျင်တဲ့လူကလာကျင်ပါတယ်ဆိုမှလာမှာဒီလာတော့မှကျွန်တော်ကနေလက်ခံအောင်လက်ခံလို့ရတာတော့အဲ့ဒီနေ့မှစလို့ရနေပြီ
ရခိုင်ပြည်နယ်အတွင်းကနေရဲစွန့်ခွာကြတဲ့ဒုက္ခတွေအရင်းနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံနိုင်ငံခြားရေးဝန်ကြီး Mr. Abu Hassan Mahmoud Ali နဲ့နိုင်ငံတော်အတိုင်ပင်ရုံးပြည်ထောင်စုဝန်ကြီးဦးကျော်တင့်စွေတို့ဒွေးပါလက်ကနိုင်ငံသဘောတူညီချက်တွေကိုလက်မဲ့ရည်ထိုးခဲ့ကြတာပါလက်ရှိမှာတော့မိမိတို့ဆန္ဒအလျောက်ပြန်လာခြင်းနဲ့ဒုက္ခတွေပြီးပြန်လာနိုင်ဖို့နိုင်ငံခြားရေးဝန်ကြီးဌာနဘက်ကဘင်္ဂလားဒေ့ရှ်ဘက်ကိုလျှောက်လှပုံစံတွေပို့ထားပေးမယ်လေတစောင်းမှတော့ပြန်လည်လက်ခံရရှိထားခြင်းမရှိသေးဘူးလို့ဒေါက်တာဝင်းမြင့်အေးကပြောပါတယ်နေရဲစွန့်ဝထပင်းသူတွေကိုပြန်လည်လက်ခံစစ်တဲ့အခါမှာတော့ပြေလွှာတိတ်ဆောင်ခဲ့ရတဲ့ဒုက္ခတွေပြီးအနေနဲ့တသိခံကြပြတစ်ခုခုမရှိခဲ့ရင်တောင်မှပေးပို့ထားတဲ့လျှောက်လှအချက်အလက်တွေရဲ့1993ခုနှစ်နောက်ပိုင်းကအိမ်တော်စီရင်တွေမှာကောက်ခံထားတဲ့မိသားစုတပုံတွေနဲ့တိုက်ပြီးအချက်အလက်မှန်ကန်ရင်လက်ခံသွားမှာဖြစ်တယ်လို့မြန်မာနိုင်ငံအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဦးမြင့်ကျိန်ကပြောပါတယ
်ကျွန်တော်တို့ကအဲ့ဒီအခြေအနေကိုချုပ်တင်ချုပ်ထွေးထားတာဖြစ်တဲ့အတွက်ဟိုလူဝင်တဲ့93ခုနှစ်နောက်ပိုင်းကစပြီးတော့ကျွန်တော်တို့ကတင်းတင်းကြပ်ကောက်ဝင်နေလဲဆိုပြီးတင်းတခါကြည့်မယ်စက်တွေကြပ်မှာအမြဲတမ်းတခါပုံမှန်ကောက်တယ်ဗျအဲဟိုခဲ့ပြီးတော့ပြောမယ်ဆိုရင်တော့ကျွန်တော်တို့ပြေးသွားမှာဆိုရင်တော့အာမအိမ်တော်သူဆေးမရှိတဲ့အိမ်ကအဲ့ရက်တွေကနေပါတော့အိမ်တော်သူဆေးမှာဒီလောက်သူကတက်ဖို့ရပြီးတော့အိမ်တော်သူဆေးနဲ့အဲ့ဒီလောက်သူတက်ဖို့လို့တွေ့တွေ့ပြီးတော့တနည်းတစ်ခါမှတ်တမ်းတင်ထားတဲ့ဟာတွေရှိတယ်။အခုတော့ပြန်လာတဲ့လူတွေကကျွန်တော်ထုတ်ပေးထားတဲ့ white card တို့ white card အနေနဲ့ပြည်သားတို့ ND card တို့ဒီလိုတက်ဆက်ရကပ်ပြားရေးတစ်ခုမှမပါဘဲနဲ့ပြည့်စည်ပြည့်စုံသွားပြီဆိုတာတော့မှဒီဆော့မပုံစံမှာပါတဲ့သူတို့ရဲ့ဓာတ်ပုံအဲ့တော့သူတို့ဖြစ်တင်ထားတဲ့သူတို့ရဲ့ဒီမျိုးရမျိုးသူတို့ဒီမှာဒီမှာလည်းလည်းမကနေရဗေဒိတာမှာနေတယ်ဆိုတော့အကြောင်းဒီရက်ွက်ကြီးကဒီຢာရီသူဖြစ်ရမှာဖြစ်တယ်။အဲသူရဲ့မိသားစုကလေအဲအဲ့ဒီຢာရီဖြစ်ပြီးရှောက်လိုက်တဲ့ခါမှာအဲ့ဒီအချက်လက်တွေကိုကျွန်တော်တို့ရဲ့ဒီတမင်းကြီးတော့ရင်းနေတယ်မတက်တဲ့ခါတော့ကြီးရလိုက်မှတ်တမ်းကိုဒီဓာတ်ပုံကြီးဒီကိုယ်ရေးချက်လက်တွေတက်ဆက်စစ်ဆေးပြီးတော့လက်ခံတော့မှာဖြစ်ကြတယ်ဗျ။ပြောလို့လာကြတော့ဒါဆိုင်ဆိုင်မှာမပါလာဘူးဆိုရင်တော့အဲရှောက်လာမှာဖြစ်ထားတဲ့သူရဲ့အချက်လက်နဲ့ဓာတ်ပုံကိုကျွန်တော်တို့မှာရှိတဲ့အဲ့တော့ဒီတော့ဘယ်လိုတိုက်ချင်ပြီးဖြစ်ဖြစ်တော့မှာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ကတော့အားလုံးအသိဖြစ်နေပြီလို့ပြောတာပါ။ဘယ်လိုရှင်နေလို့ဖြစ်ဖြစ်ဒီကနေ့အတူရောင်တွေပါလာရင်လည်းကျွန်တော်တို့ကပရိုနိုင်မှာဖြစ်ပါတယ်။အမှန်ကန်ရင်ဆိုရင်အားလုံးအမြင့်ကျဖြစ်ဖြစ်ပြီးတော့လက်ခံတော့မှာဖြစ်ပါတယ်
။ဒုက္ခတွေပြီးပြန်လည်လက်ခံတဲ့အခါမှာယာယီဒုက္ခတွေစကန်တွေမှာထားမှာမဟုတ်ပဲဘူးရင်းကျေးရွာတွေမှာပြန်လည်အခြေချနိုင်ဖို့အခုလိုကြိုးနေပြင်ဆင်ပြီးကျေးရွာပြန်လည်တိဆောက်ရေးတွေကိုပြင်ဆင်နေတာလို့အနာပိုင်တွေကပြောပါတယ်။သွေးကြဒုက္ခတွေပြီးပြည်လည်လက်ခံရေးအတွက်နိုင်ငံပူးတွဲကော်မတီဖွဲ့စည်းထားပြီးလည်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့သွေးကြဒုက္ခတွေပြီးနေရပြင်ရေးကိစ္စမှာလူခွေးချင်းတွေကိုပွင့်လင်းနေတာမှုနဲ့လွတ်လပ်စွာစောင့်ကြည့်နိုင်ဖို့အရေးကြီးတယ်လို့ငယ်ငယ်တကာကစော်ဩနေပါတယ်။စစ်တွေမျိုးကဒုက္ခတွေစကန်တွေမှာခိုလုံခဲ့တဲ့ဟိန်းလူဘာသာဝင်အားလုံးဒီပါကိုတော့နေရမောင်းတော့ခရိုင်ဘက်ကိုတဆိုင်ရာကပြန်ဖို့နိုင်ခဲ့ပြီလို့အစိုးရထုတ်သတင်းစာတွေမှာဖော်ပြထားပါတယ်။